ကိုကိုကိုယုံကြည်ချက်အပြည့်နဲ့ဆောင်ရွက်မယ်ဆိုရင်ဘလို့အခက်ခဲမဆိုကြော်လွှားနိုင်မှာဖြစ်တယ်လို့မဟာဘွဲ့ရခဲ့တဲ့ကရင်နီကျောင်းသူအီးမေးလ်ကပြောပါတယ်။ကရင်နီပြည်ကနေစစ်ပေးချောင်ထွက်ပြေးတင်းရှောင်လာသူမိဘတွေကကရင်နီဒုက္ခသည်စခန်းမှာအီးမေးလ်ကိုမွေးခဲ့တာပါ။ George Washington တက္ကသိုလ်ကနေလင်ကွန်ပညာတော်သင်ဆုရှင်ကိုစေဘိုးဘိုးဦးလည်းမဟာဘွဲ့ရပါတယ်။ကိုအောင်အောင်ရိုက်ကူးတင်ပြထားပါတယ်ရှင်။
မိသားစုနဲ့အတူအီးမေးလ်ဟာ2009ခုနှစ်မှာဒုက္ခသည်ပြည်လည်နေရာချထားရေးအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတာပါသူမိဘတွေကတော့ Granny ပြည်ကစစ်ပွဲတွေကြောင့်စစ်ဘေးရှောင်ပြီးထိုင်းမြန်မာနယ်ဆက်ဒုက္ခသည်စခန်းမှာနှစ်အတော်ကြာခိုးလွန်နေတိုင်းရင်အီးမေးလ်ကိုမွေးဖွားခဲ့တာပါအမေရိကန်ပြည်ထောင်စုရောက်ကလေးကကန်တက်ကီပြည်နယ်ဘိုလင်ဂရင်းမြို့က Western Kentucky တက္ကသိုလ်ကနေဇီဝဗေဒနဲ့ဓာတုဗေဒလေးနှစ်ဘွဲ့ကိုရခဲ့ပြီးတဲ့နောက်မြို့တော် Washington DC က George Washington တက္ကသိုလ်ကနေပြည်သူ့ကျန်းမာရေးမဟာဘွဲ့ကိုရခဲ့တာပါကမ္ဘာတစ်လွှားမှာလိုအပ်နေတဲ့နေရာတွေအပြင်မွေးဖွားရာဇာတိမြေကလူမှုအတွက်လည်းအကျိုးပြုနိုင်ဖို့စဉ်းစားထားတဲ့အကြောင်းအခုလိုပြောပါရစေ
My plan is just to work with a different organization.
ဖွဲ့စည်းပေါင်းစုံ NGO တွေနဲ့အလုပ်လုပ်ဖို့အဓိကအစီအစဉ်ရှိပါတယ်။အဲ့လိုဆိုရင်ကျမကအဲ့ဒီဒုက္ခသည်တွေအတွက်ဆောင်ရွက်ပေးဖို့ကိုယ်စားလှယ်ဖြစ်ဆေလွတ်တာမျိုးဖြစ်ကောင်းဖြစ်လာမှာပါ
။ဘဝင်းထင်းတပင်မှာမြန်မာနိုင်ငံသားတွေအတွက်အမေရိကန်ဆိုရကပေးတဲ့လင်ကွန်းပညာတော်သင်ဆုရှင်လဲပါဝင်ပါတယ်။ဇီဘူဘူဦးဟာ2021ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာပြီး2023မေမှာစီးပွားရေးနဲ့ခီးသွွားလုပ်ငန်းဆိုင်ရာစီမံခန့်ခွဲမှုမဟာဘွဲ့ကိုရခဲ့တာပါကိုယ်တိုင်ခီးသွွားအလန်းညွန်အလုပ်လုပ်ခဲ့တယ်လို့မြို့ပြဖွံ့ဖြိုးတိုးတက်ရေးနဲ့ရှေးဟောင်းမွေနဲ့ထိန်းသိမ်းရေးဆောင်ရွက်တဲ့ဒိုအိမ်ခီးသွွားလုပ်ငန်းရေးရှည်တည်တံ့ဖွံ့ဖြိုးတိုးတက်လာဖို့ဆောင်ရွက်တဲ့မြန်မာ Responsible Tourism Institute မှာလည်းခီးသွွားလုပ်ငန်းနဲ့ဆက်စပ်တဲ့စီမံကိန်းတွေမှာပါဝင်ဆောင်ရွက်ခဲ့ဘူးပါတဲ့လင်ကွန်းပညာတော်သင်ဆုဟာမဟာဒန်းတက်မဲ့သူတွေအတွက်ပေးတဲ့ပညာတော်သင်ဆုဟာ
လူမှုရေးသိပ္ပံဘာသာရပ်တွေပြီးရင်နိုင်ငံရေးနဲ့နိုင်ငံရေးသိပ္ပံနဲ့ဆိုင်တဲ့ဘာသာရပ်တွေပြီးလို့ရှိရင် development ပေါ့နော်ဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့ဘာသာရပ်တွေ international relation တွေလည်းရှောက်လို့ရတယ်။အဲ့ပြင်ဒီ Lincoln မှာတခုအားသာတာကြတော့သူတို့ကဒီပုံမှန်ဆိုလို့ရှိရင်အစိုးရဝန်ထမ်းတွေသို့မဟုတ်NGO မှာလုပ်တဲ့ဝန်ထမ်းတွေပြီးတော့တိုင်းရင်းသား minority တွေဦးစားပေးတဲ့အပြင်ပေါ့နော်ဒီပညာသင်ဆုမှာနောက်တစ်ခုကသူတို့ကဒီ private sector ပေါ့နော်အပြင်ကစီးပွားရေးဘက်မှာပဲကိုကလှုပ်ပြီးတော့ယင်းဤကျွမ်းဝင်ရှိတဲ့လူတွေကိုလည်းသူတို့ဦးစားပေးပြီးပြီးရယ်ပေါ့နော
်နိုင်ငံရဲ့ခြားမှပညာသင်နိုင်ဖို့ကတော့အားလုံးရုန်းကန်ကြိုးစားရတယ်လို့လည်းပြောပါတယ်ဒုက္ခသည်စခန်းမှာမွေးဖွားကြီးပြင်းလာပြီးတော့လက်လန်းမီတလောက်ပညာရေးကိုဒီဇိုင်းမမတ်လှုပ်လာတာကြောင့်နောက်ဆုံးမှာတော့ရီမန်ထားတဲ့အိမ်မက်တွေအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ဆိုပါတယ်
So it was a struggle at first.
ဒုက္ခတဲ့တယောက်အနေနဲ့ဒီကိုရောက်လာတော့တော်တော်လေးဒုက္ခရောက်ပါတယ်။ဘာသာစကားရောစနစ်တကျသင်ကြားလာတဲ့ပညာရေးမျိုးလည်းမတက်ခဲ့ရတဲ့ခါကျတော့အစာပိုင်းမှာတော်တော်လေးရုန်းကန်ကြိုးစားခဲ့ရပါတယ်။မဟာပွဲရဖို့ဆိုရင်လည်းတော်တော်လေးလေးလာအားထုတ်ခဲ့ရတာပါ။ဒါပေမဲ့လည်းအကောင်းဆုံးကြိုးစားခဲ့တာကြောင့်ထိုက်တန်တဲ့ရလဒ်ကိုစုခုနိုင်ခဲ့ပါတယ်။ဒါကြောင့်ကိုယုံကြည်မှုရှိအောင်လုပ်ပြီးဖြစ်အောင်လုပ်ပါ။အင်မတန်ခက်တာကြောင့်လည်းကျမလည်းမလုပ်နိုင်ဘူးလို့ထင်ခဲ့တာပါ။ရင်ကျေးမှုရောဘာသာစကားကလည်းကွဲတော့တခြားသူတွေလိုအဆင်ပြေပြေရှောင်လန်းခဲ့ရတာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကို့မှာဘလို့အခက်ခဲတွေပဲရှိရှိဘလို့အကျက်တဲခြေနေပဲဖြစ်ဖြစ်ကို့တွေးလိုက်ရတဲ့ကောက်ရိုးတမြင်လေးကိုတွေးတဲ့အခါမှာအမိအယစုတ်ကင်ရယူပြီးတော့စူးစမ်းမယ်ဆိုရင်ရီမန်းချက်ပန်းနိုင်ကိုတေချာပေါက်ရောက်ပါလိမ့်မယ်
။ Congrats on 2023
George Washington တက္ကသိုလ်ကကျင်းပတဲ့ပွင့်လင်းသဘင်ကို Washington DC အမျိုးသားရင်းမြစ်မှာမေလ21ရက်နေ့ကကျင်းပတာပါ Bachelor ဘွဲ့ Master ဘွဲ့နဲ့ PhD ဘွဲ့ရသူကျောင်းသူကျောင်းသားတွေအပါအဝင်မိသားစုဝင်တွေအလုံး3,200လောက်ပွင့်လင်းသဘင်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်ခင်ဗျာ